အမေရိကန်နိုင်ငံသားရဲ့ဌာနကအကြီးအကဲတာဝန်ရှိသူတွေပါဝင်တဲ့ကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ဟာအော်တိုဘလ29ရက်နေ့ကနေနိုဝင်ဘာလ4ရက်နေ့ထိ6ရက်ကြာကြီးစဉ်တစ်ခုနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်သွားကြပါပြီ။ဒီအဖွဲ့ကိုလူဦးရေဒုက္ခသည်တွေရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံသားရဲ့ဝန်ကြီးဆိုင်မွန်ဟန်းရှော့ကဦးဆောင်ပါတယ်။ရခိုင်ပြည်နယ်အကြက်တဲကနေပေါ်ပေါက်လာတဲ့လူသားဆိုင်ရာနဲ့လူအခွင့်ရေးဆိုင်ရာစိုးရိမ်ပွဲအခြေအနေတွေကိုဖြေရှင်းရင်းနဲ့မြန်မာဘင်္ဂလားဒေ့ရှ်နဲ့ဒေသတွင်းကအိုးအိမ်စွန့်ထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးပို့တဲ့လုပ်ငန်းတိုးတက်စေရေးနီးလန်းစာဖို့တွားကြတာဖြစ်တယ်လို့အော်တိုဘလ29ရက်နေ့စွဲနဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အစင်းမြင့်ကိုယ်စားလှယ်ဖွဲ့ထဲမှာပါဝင်တဲ့တခြားဖွဲ့ဝင်တွေကတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့အလို့ကန်ဆိုင်ရာဘယူရိုကဒူးလက်ထောက်ဝန်ကြီးစကော့ဘတ်စတီတောင်နဲ့ဗဟိုအာရှဒေသရေးရာဌာနကယာယီဒူးလက်ထောက်ဝန်ကြီးတွန်ဖော်စတာနဲ့အရှေ့အာရှနဲ့ပစိဖိတ်ရေးရာဘယူရိုရုံးညွှန်ကြားရေးမှူးပက်ထရစ်ဆာမဟော်နီတို့ဖြစ်ပါတယ်။ဒီအဖွဲ့ဟာလက်ရှိဖြစ်နေတဲ့အကြအတဲပေါ်အမေရိကန်နဲ့နိုင်ငံတကာရဲ့တုံ့ပြန်လှုပ်ဆောင်မှုတွေနဲ့တာရှိခံမဲ့အဖြစ်တွေကိုစူးစမ်းရှာဖွေဖို့သက်ဆိုင်ရာတာဝန်ရှိသူတွေအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။မြန်မာနိုင်ငံမှာဆိုရင်တန်တမန်အတိုင်းဝိုင်းအစိုးရအဖွဲ့အစည်းတန်တာဝန်ရှိသူတွေကုလသမဂ္ဂနိုင်ငံတကာနဲ့လက်တွဲလှုပ်ဆောင်ပေး NGO တွေကတာဝန်ရှိသူတွေနဲ့တွေ့ဆုံပါမယ်။အကြအတဲရဲ့လက်ရှိအခြေအနေအကြမ်းဖက်အခြေအနေကြောင့်ထိခိုက်ရန်ဒဏ်ရာသူတွေကိုကာကွယ်ပေးရေးအားပေးဖို့နဲ့လူ့အခွင့်အရေးချိုးဖောက်သူတွေတာဝန်ခံမှုရှိစေဖို့ဒီခိုင်ပြည်နယ်ကဗေးဒဏ်သင့်လူလူအတွက်အကူအညီတွေအကန့်အသတ်နဲ့ခွင့်ပြုရေးတိုက်တွန်းဖို့ထွက်ပြေးသွားသူတွေကိုစံတားနဲ့ကိုဘေးကင်းလုံခြုံကုန်သေးခါရှိစွာပြန်လည်နိုင်ဖို့ရာအကာအကွယ်ပေးနီလန်းထူထောင်ရေးဖိအားပေးဖို့ဆွံ့ရွေးသွားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့အစိုးရဖွဲ့အကြီးအကဲတာဝန်ရှိသူတွေအလှူရှင်တွေလူသားချင်းစာနာမှုအကူအညီပေးဖွဲ့တွေနဲ့ယာယီလက်ထောက်ဝန်ကြီးဆိုင်မွန်ဟန်းရှော့ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ပြစ်ဆိုပါမယ်။ဘင်္ဂလားဒေ့ရှ်ကိုအလုံးရင်းနဲ့ထွက်ပြေးလာသူတွေအတွက်အသက်ကယ်လိုအပ်ချက်တွေကိုထိရောက်စွာဖြည့်ဆည်းပေးနိုင်ရေးအခြေအနေတိုးတက်စေဖို့ကြိုးပမ်းမှုတွေကိုဆွံ့ရွေးပါမယ်။ကိုယ်စားလှယ်ဖွဲ့ဟာကောင်းဆက်ပစားဒေသကိုတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံဖို့လည်းစီစဉ်ထားပါတယ်။အဲဒီမှာထွက်ပြေးလာသူတွေပြောပြတာကိုနားထောင်ပြီးလူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီပေးနေတာတွေကိုစမ်းစစ်လေ့လာပါမယ်။ဒါ့အပြင်အကူအညီလိုအပ်ချက်တွေကိုသိအောင်လုပ်ပြီးလူသားချင်းစာနာမှုအထောက်ပံ့တွေပေးပို့တာမှာတိုးတက်မှုရှိစေမယ့်နည်းလမ်းတွေကိုအကြံပြုပြောဆိုသွားမယ်လို့နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။